မြန်မာနိုင်ငံရဲ့အသက်သွေးကျော်လို့ပြောနိုင်တဲ့အေယာရီမြစ်ကြီးမြစ်ဖြားခံရကချင်ပြည်နယ်အတွင်းမှာမြစ်စုံရေးကာရာစီမံကိန်းနဲ့ရွှေတူးဖော်ရေးစီမံကိန်းတွေကြောင့်အေယာရီမြစ်ကြီးတင်ကောပျောက်ပြတ်သွားမယ်အနေအထားနဲ့ဝိုင်းဝန်းကာကွယ်ကြဖို့မြန်မာနိုင်ငံတွေကထင်ရှားတဲ့စာပေအနုပညာရှင်တွေအပါအဝင်လူမှုရေးတက်ကြွလှုပ်ရှားသူတွေကဒီကနေ့ပဲသမ္မတအစီအကိုလိမ့်မှုပြီးတောင်းဆိုစာတွေ ဟုတ်ကဲ့ပါရှင် ARI မြမကြီးရဲ့မြေစီချောင်းတွေပုံမှန်မဟုတ်တော့တာနေရာတော်တော်များများမှာတဲတောင်ထွန်းတာတွေအပါအဝင်မြေကမ်းကဘာတွေပြိုလာတာတွေဟာအရေးတကြီးအစ်စ်မာကိုတွေ့နေရတဲ့ဆိုးကျိုးတွေဖြစ်တယ်လို့ဒီလှုပ်ရှားမှုမှာပါဝင်သူတွေကအဓိကထောက်ပြကြပါတယ် ARI မြဖြားခံရကချင်ပြည်နယ်အတွင်းမြေဆုံရေကတာစီမံကိန်းတွေနဲ့အတူရွှေတူးဖော်ရေးလုပ်ငန်းတွေကြောင့်လည်းတွေ့နေရတဲ့သဘာဝဘေးအန္တရာယ်တွေဟာ ARI မြအတွက်စိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်တော့ ARI မြေအတွင်းသဘာဝပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေဟာတစ်နှစ်ချက်တစ်နှစ်ပိုဆိုးလာနေတာမလို့ ARI ကိုထာဝရရှင်သန်လိုသူများစွဲခေါင်းစဉ်နဲ့ ARI မြေထိန်းသိမ်းရေးလှုပ်ရှားမှုတွေကိုပြီးခဲ့တဲ့လကလေးကစတင်ခဲ့ကြတာပါဒါကြောင့်မလို့နိုင်ငံရဲ့အစိုးရကလည်း ARI မြေကြီးအတွက်ပူးပေါင်းကာကွယ်ဖို့အစီအစဉ်မှာပါဝင်ဖို့ဆိုပြီးတော့ထင်ရှားတဲ့စားပေးအနုပညာရှင်တွေတခါလူမှုရေးလုပ်ငန်းတွေမှာဦးဆောင်လှုပ်ရှားနေသူတွေကသူတို့စုပေါင်းလက်မှတ်ရေးထိုးထားတဲ့လက်မှတ်ပေါင်း 1600 ကျော်ကိုဒီကနေ့ပထမဦးဆုံးအကြိမ်အဖြစ်သမရဦးသိန်းစိန်စီကိုပေးပို့ပါတယ်အခုလိုမျိုးလူစုရဲ့ဆန္ဒနဲ့အတန်တွေကိုနားထောင်ကနိုင်ငံရဲ့အစိုးရကလက်ရောဆောင်ရွက်ပေးမယ်ဆိုတာကိုယုံကြည်တဲ့အတွက်တောင်းဆိုမှုတွေမှာပါဝင်လက်မှတ်ရေးထိုးတာဖြစ်တယ်လို့မန္တလေးမြို့ကစာရေးဆရာကျော်ရင်မြင့်ကပြောပါတယ်
။ဒီအဝရီမြို့ကြီးပေါ်မှာဆယ်ကြီးလည်းမဆောက်ပါသေးဘူးပေါ့အချိန်မရသေးဆယ်ကြီးကိုမဆောက်ဘဲနဲ့အဲ့ဒီစီမံကိန်းကိုရပ်တန့်လိုက်လို့ရပါတယ်ဒါကြောင့်မလို့ဒီအဝရီကိုကဲတင်မဲ့လှုပ်ရှားမှုဟာအချိန်မီလှုပ်ရှားမှုလို့ကျွန်တော်မြင်ပါတယ်တခုပဲရှိတယ်ဆုံးပြတ်ရမယ်အဲ့နိုင်ငံရဲ့အကြီးအကဲဘိုင်းပေါ့လေတာဝန်ရှိသူဘိုင်းကတော့အချိန်မီဆုံးဖြတ်ဖို့တော့လိုပါတယ်အဲဒီနေ့နိုင်ငံကိုစီမံခန့်ခွဲနေတဲ့အစိုးရကလည်းပြည်သူလူထုသဘောထားကိုအလေးနဲ့ထားပြီးတော့နားထောင်လိမ့်မယ်လို့ညွှန်လင့်လို့အဲ့ဒီလှုပ်ရှားမှုမှာကျွန်တော်ပါဝင်တာပါဒါပြည်သူလူထုရဲ့ဆန္ဒအဲ့ဒီဆန္ဒကိုသူတို့လေးလေးစားစားနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်လို့ကျွန်တော်လက်မှတ်ထိုးတာပါဗ
ျဆိုင်ရေးဆရာကျော်ရင်မြင့်ပါရှင် ARI မြင့်ဟာဘိုးဘွားပြည်ပင်တွေရဲ့ယဉ်ကျေးမှုအမွေအနှစ်လည်းဖြစ်တာမို့အစဉ်အဆက်ထိမ့်သိမ့်လာခဲ့တဲ့ဒီရှေးအမွေအနှစ်ကိုကိုယ့်လက်ထက်မှာပြည့်စည်မယ်ဆိုရင်တော့တမိုင်းမှာအလွန်ညံ့ရကြနေပြီလို့ဆိုင်ရေးဆရာဦးအောင်သိန်းကဆိုပါတယ်ဆရာဦးအောင်သိန်းဟာလည်းဒီတောင်းဆိုမှုတွေမှာလက်မှတ်ရေးထိုးပါဝင်သူတဦးဖြစ်ပါတယ
်ဘဝရှင်သာမှုတို့ရောပါဝင်ကျေတို့ရောအလုံးလုံးအရာပါဆို ARI ဟာပါဝင်နေတာပဲဒီပြည်တိုင်းပြည်မှာဒီပြည်ပြည်ရှိတာကိုအလို့ရှိကိုခက်တယ်ဒီတမိုးရှိရပြည့်စုံပါအဲ့တော့မထိတ်သေးတဲ့ကျွန်တော်ညံ့လို့ပေါ့ဟုတ်ရတယ်ပါဆိုလို့ရှိရင်ဒီ TV ဆိုင်ဘူးဘလို့ပေါ့ကမြေကိုထိတယ်ပါဆိုလို့နောက်တစ်ခုကဒရားတွေပါဆိုဆောက်ဖြစ်တယ်ဆောက်လို့ရတာဒရားရဲ့တိုင်တွေပါဒီတဲတွေပါဒီကိုတောင်းတွေပါဒီထိုးရတာအဲ့ဒါကြောင့်ကျွန်တော်ဒရားကိုထိုးစီတိုင်းထိုးလို့ရတာပေါ့အဲ့တော့ကိုယ်ကဒီဘက်ပါတော့ထိုးစီတိုင်းထိုးတာအဲ့တော့အဲ့ဒါကတော့ကိုယ်တော့အလုံးပဝဲကျင်ကလည်းဝိုင်းပြီးကြိုးရပြည့်ရလို့ဖြစ်ပါတော့မကြည့်ဘူးကျွန်တော်အရာလေးကိုတိတ်တာပို့ဆောင်အောင်ကျွန်တော်အသက်ပဲကျွန်တော်ဓာတ်ပိရအသက်ပဲကျွန်တော်ဘိုးဘွားရရအသက်ပဲအများကြီးလိုပါလိမ့်မယ်အဲဒါမှရှိပြီးမှမမတည်ထားကြတယ်လို့ထင်တယ
်ဆိုင်ဆရာဦးအောင်တင်ရဲ့ဒီ ARI နဲ့ပတ်သက်တဲ့သူ့ရဲ့သဘောထားတွေကိုပြောပြခဲ့တာပါရှင် ARI ကိုထာဝရရှင်သန်လို့သူများဆိုရလှုပ်ရှားမှုကို88မျိုးဆက်ចောင်းသားတွေကဥဆောင်ခဲ့တာဖြစ်ပြီးတော့ ARI မြစ်ចောင်းပေါ်ကစီမံကိန်းတွေနဲ့ပတ်သက်လို့နိုင်ငံတော်ကအချိန်မီပြန်လည်စဉ်းစားရေးအတွက်ဆိုပြီးတော့လည်းပြီးခဲ့တဲ့လကသမရစီကိုစာရေးသားပေးပို့ထားပါတယ်အခုလိုမျိုးစာရေးတောင်းဆိုတဲ့လှုပ်ရှားမှုတွေမကဘဲနဲ့ ARI မြင့်ဝင်းကျင်မှာနေထိုင်ကြသူတွေအတွက်တဘာဝပတ်ဝန်းကျင်ဆိုင်ရာထိမ့်သိမ်းရေးပညာပေးသင်တန်းတွေနဲ့ပါသူတို့ရဲ့လှုပ်ရှားမှုကိုစတင်နေပြီလို့ဒီလှုပ်ရှားမှုကိုဦးဆောင်သူတွေကတဦးဖြစ်တဲ့88မျိုးဆက်ចောင်းသားကိုမြတ်သူကပြောပါတယ်
။ဟောလုံးလုံးစေတော့ဒီဆွဲဘက်ကတုံ့ပြန်တာတစုံတရာကျွန်တော်တို့မတွေ့ရသေးပါဘူး။ဒီလက်မှတ်တင်တာတွေမဟုတ်ဘဲနဲ့ဒီလူလူနဲ့ဒီလူလူတို့ကလည်းဒီမြစ်ကြီးပေါ်မှာအာရုံစိုက်မှုပုံများလာအောင်တော့ဒီမြစ်ကြီးရဲ့အဖက်ကဒီပြည်သူလူထုအပေါ်မှာဖြစ်လာနိုင်တဲ့ဆိုရဲဟာကိုလည်းပို့ပြီးတော့ရှင်းရှင်းလင်းလင်းသိအောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာရှိပါတယ်ပြည်သူလူထုကိုပို့ပြီးတော့ဒီအသိပညာပေးတဲ့လုပ်ငန်းတွေပါတင်ကြရတယ်ကျွန်တော်တို့ဒီလိုလူငယ်တွေနဲ့လေတာပြီးတော့အဲ့လိုထိတွေ့တာတွေအဲ့လိုပြောဆိုစီးရုံးတာတွေဒါမျိုးတွေရှိပါတယ်ဗျ
အေယာဝရီထာဝရရှင်တန်လူသူများလှုပ်ရှားမှုကိုဥဆောင်သူတွေကတူဖြစ်တဲ့ကွန်မြတ်သူပါရှင်မြမဆိုးရဘက်ကတော့ဒီမြစ်စုံစီမံကိန်းတွေကနေနိုင်ငံတော်ဝန်လျှက်စစ်တအားတွေပေးနိုင်တာဖြစ်တယ်လို့ဒီစီမံကိန်းတွေကနေပြီးတော့မြစ်ကိုအမိပြုနေတဲ့လုပ်ငန်းတွေကိုမထိခိုက်တဲ့အကြောင်းအစိုးရသတင်းစာတွေကနေရှင်းသားပါတယ်မကြာသေးခင်ကနေပြီးတော့မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံတော ဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကလည်းပြီးခဲ့တဲ့ဩဂုတ်လကပန်ကြားချက်တစ်စောင်ထုတ်ပြန်ထားပါတယ်ရှင်။